သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဝတ္တန်ချိန်ကာမိုးရသည်ကိုအမိုးကာရီအောက်မှနူးနေတူတူနဲ့အေးအေးချမ်းချမ်းနေခြင်းစရာအဖြစ်ပုံဖော်လေးရှိပါတယ်။ဒါပေမဲ့နိုင်ငံတော်ဝန်မြင့်တက်နေတဲ့စီးရီးပဋိပက္ခတွေကြောင့်အိုးရင်စွန်ခွာထွက်ပြေးတိမ်းရှောင်နေကြရတယ်။မြန်မာနိုင်ငံကဆစ်ရှောင်နေတဲ့တော့မိုးတန်ကြားတိုင်းပူလောင်နေကြရတာပါ။သူတို့အတွက်ပုံမှန်ကြုံတွေ့နေရတဲ့စားနေရကရှားပါမှုနဲ့ကျန်းမာရေးဆောင်ရှားမှုအားနေတာတွေအပြင်မိုးရသည်ရောက်ပြီးဆိုရင်နေထိုင်စရာအခက်အခဲတွေကိုပါရင်ဆိုင်ကြရပါတယ်။အဲ့ဒီတည်းရာသီဥတုမမှန်တဲ့အဆိုးဆုံးကြုံရလေးရှိတယ်မြန်မာနိုင်ငံအလဲပိုင်းအညာဒေတာကပြည်သူတွေလည်းပါဝင်ပါတယ်အညာဒေတာဟာစစ်အာဏာသိမ်းပြီးနောက်စစ်တပ်ကိုအဆိုးဆုံးကြုံတွေ့ရတဲ့ဒေတာတွေကတခုပါလက်ရှိစကိုင်းတိုင်းမှာတင်အိုးအိမ်စွန့်ခွာတိမ်းရှောင်နေကြရတဲ့ဒေတာကန်တိရသမ2,000ကျော်ရှိနေပြီးနိုင်ငံတွင်စစ်ရှောင်စုစုပေါင်းရဲ့35ရာခိုင်နှုန်းကျော်ဖြစ်နေတာပါစစ်ကောင်စီတပ်တွေရဲ့ရွာလုံးကျွတ်မိရှုဖြက်စီမှုလေကြောင်းတိုက်ခိုက်မှုတွေနဲ့ပြစ်ခတ်မှုတွေကြောင့်ဒေသခံပြည်သူတွေဟာအမြဲလိုလိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အဲ့ဒီစစ်ရှောင်အများစုဟာယာယီတဲတွေ၊ဖုန်ကြီးကြောင်တွေနဲ့ဆွေမျိုးသားချင်းတွေရဲ့နေအိမ်တွေမှာလက်တလောခိုလုံနေကြရပါတယ်။လက်ရှိမိုးရသည်မှာတော့မိုးမလုံလေမလုံနဲ့အခက်အခဲမျိုးစုံကိုကြုံနေကြရတယ်လို့အညာဒေသကအသက်18နှစ်အရွယ်အမျိုးသမီးငယ်တူကဆိုပါတယ်
။ဘိုးတွေမှာဖြားကြတယ်ဘိုင်းနာရယ်တူရလည်းဘိုင်းနာကြရယ်အဲ့လိုမျိုးဖြစ်တယ်ခက်လို့ခက်ခဲနေတွေ့ရတယ်။ဟောဟောနည်းနည်းတော့ဆီလိုအဝေးရပေါ့အဲ့လိုမျိုးရေရလည်းမတန့်တော့ကြောင်လေရေကချောင်းရေတွေတောက်ရတာဆိုတော့ကြာလေအဆင်မကြီးဘူးအဲ့ကြောင့်အဲ့လိုကြောင်ဘိုင်းနာရယ်ဖြားရယ်လည်းပူပြီးဆိုးလာတာပေါ့အခုလိုမျိုးအခက်ခဲနေကြုံတွေ့ရတော့ဘယ်လိုပြောမလဲစားဝင်နေလည်းလုံးဝအဆင်မပြေဘူးနေဖို့ဆိုလည်းအဲ့လိုမျိုးခတဲ့နေနေရောလုံးဝမှအဆင်မပြေဘူးကျမကြီးလည်းအဆင်မပြေဘူးအဲ့တော့ကြကြည့်လူလူတွေကြာလာတဲ့အမြပေါ့ဘယ်လိုမှလုံးဝမှအချိန်မပြေဘူးပေါ့အဲ့လိုမျိုးရေဆိုရတဲ့ချောင်းရေအဲ့လိုမျိုးချောင်းရေရှိလာတဲ့ရေတောက်ရတဲ့အတွက်ကြောင့်ပူပြီးတော့အချိန်မပြေဘူးအဲ့လိုဆန်နေပါအဲ့လိုမျိုးဝယ်ရတာစာပါမကိုအဆောက်အအုံရအကုန်လုံးပေါ့တောရဲမှာရှောင်းတဲ့လူတွေအကုန်လုံးအချိန်မပြေဘူးပေါ့
အညာဒေတာလိုပဲလက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာဆိုလဲစစ်ရှောင်ရေအတွက်က9သိန်းနီးပါးခန့်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းဆက်ညှိနှိုင်းရေးယုံ UNHCR ရဲ့ပြီးခဲ့တဲ့အပတ်ကနောက်ဆုံးထုတ်ပြန်ချက်အရသိရပါတယ်ဒီပမာဏဟာမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့စစ်ရှောင်စုစုပေါင်းရဲ့ 73.9 ရာခိုင်နှုန်းအထိရှိတာပါ2023ခုနှစ်နိုဝင်ဘာလကစပြီးအာရခတပ်တော်အေအေနဲ့စစ်ကောင်စီတပ်တို့ကြားတချွတ်ပြန်တိုက်ပွဲတွေပြင်းထန်လာပြီးနောက်ရခိုင်ပြည်နယ်မှာစစ်ရှောင်ဦးရေတိတိတသားမြင့်တက်လာခဲ့ပါတယ်။မတည်ငြိမ်သေးတဲ့စီရေအခြေအနေတွေကြောင့်ဒေသခံတွေဟာအိုးအိမ်စွန့်ခွာပြီးစတင်ကျောင်းတွေဖုန်ကြီးကျောင်းတွေနဲ့စစ်ဘေးလွတ်ရာတွေမှာယာယီတဲထိုးနေကြရတာပါ။ကြအပြင်ပိတ်ဆို့ထားတဲ့လမ်းပန်းဆက်သွယ်ရေးကရခိုင်ဒေသအတွင်းစီးပွားရေးကိုပုံမကျတဲ့စီပြီးအလောက်ကန်ရှာဖားမှုကိုဒေသခံတွေပုံမရင်ဆိုင်ကြရပါတယ်။ဒါကြောင့်ဆစ်ဆောင်ရတဲ့ကာလကြာရှည်လာတာနဲ့အများစူဆောင်းသမျှတွေလည်းကုန်ပြီးအကျွေးပြည်နေတာမျိုးတွေကြုံနေကြရတာပါ။တော်တဲ့တောင်နဲ့ထင်းခွေပြီးဟင်းသီးဟင်းရွက်ရှာဖွေစားတာဖို့ကလည်းစစ်ပွဲလက်ကျန်မြေမြုံမှိုင်းတွေကြောင့်အခက်အခဲတွေရှိနေပါတယ်။ကြအပြင်မြစ်ချောင်းတွေပေါ်တဲ့ရခိုင်ဒေသမှာငားရှာပြီးရောင်စားရင်တော့ဝန်ဝရုံအဆင်ပြေနိုင်ပေမယ့်မိုးရသည့်ကာလမှုအခက်အခဲရှိနေတယ်လို့စစ်တွေကနေပေါကြောမြို့နယ်တွေကခြေရွာတစ်ခုမှာဆစ်ဆောင်လာသူဒေါ်မတန်လိုင်းကပြောပါတယ်။အဲ့ဒါလ
ူရရင်ဆိုတော့မိုးရသည်ဒီမှာမလား
။အခုပေါ့နော်ကျွန်တော်တို့မိုးရသည်မှာတော့ငားရှာဖို့ကတော့တကယ်ခက်ခဲတယ်။အဲ့နွေရသည်မှာဆိုရင်တော့အနေအကျင့်တော့ရှာလို့ရနေသေးတယ်ပေါ့နော်။မိသားစုဝင်တွေနဲ့ပေါ့နော်ဒီလိုရှာတာကမဖူလုံပေမဲ့ဖူလုံအောင်တော့သုံးရတယ်။ဒါတော့ငါရှာလို့ရတဲ့နေ့မှာဆိုရင်တော့စားမရတဲ့နေ့မှာဆိုရင်တော့အငတ်နေရမလို့တော့ဖြစ်နေပြီပေါ့နော်။ပြီးတော့ဈေးဆိုင်တွေမှာကလည်းအကျွေးတွေကပြီနေပြီ။ထောက်ပံ့ကြီးကလည်းရမယ်ထင်ပြီးတော့အကျွေးတွေယူထားတာပေါ့နော်။အခုကကြတော့ကယ်ဆယ်ရေးကလည်းမရတော့ဘူး။ပြီးတော့ဆိုင်တွေကလည်းအကျွေးတွေမရောင်းပေးတော့ဘူးပေါ့နော်။အားကြောင့်မလို့ကျမတို့တထောင်မူသုံးမဲ့နေရာမှာ900ဘူးပဲသုံးနိုင်တယ်ပြီးတော့စားရတာတွေကလည်းအဆင်မပြေတော့ဘူးပေါ့နော်ဒါကျမတို့အသက်ရှင်မှုအတွက်မကောင်းလဲစားကောင်းလဲစားအဲ့လိုပုံစံမျိုးဖြစ်နေရပေါ့နော်အဲ့လိုဖြစ်နေရဆိုရင်တော့မှပေါ့နော်ကျမတို့စားဖို့အတွက်ရဖို့ဆိုရင်တော့မှနေ့တိုင်းငားရှာလို့ရဖို့လိုသေးတယ်ပေါ့နော်
အခုနှစ်မက်လာကစပြီးတိုက်ပွဲပြင်းထန်နေတဲ့ထိုင်းမြန်မာနယ်စပ်တကြောမှာဆိုရင်လေစစ်ဘေးရှောင်ဦးရေဟာ38,000အထိရှိလာတယ်လို့ကရင်ငင်းချင်းရေးအထောက်အပံ့ကွန်ရဲ့ KBSN အပါအဝင်ကရင်အရက်ဖက်အဖွဲ့စည်း20ကမေလမှာထုတ်ပြန်ခဲ့ပါတယ်တိုက်ပွဲတွေအပြင်စစ်ကောင်စီရဲ့လေကြောင်းရန်ကိုကြောက်ရတာကြောင့်ဘုံမကြနိုင်တဲ့ထိုင်းနယ်စပ်မြန်မာဘက်ကတောင်ရင်မြေကမ်းဘေးလိုနေရာတွေမှာယာယီတဲတွေနဲ့နေထိုင်နေကြရတာပါလက်ရှိပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်မြစ်ကိုဖျက်ပြီးထိုင်းဘက်ကကိုတိမ်းရှောင်ကြရတဲ့စစ်ရှောင်တွေဟာလည်းအခုထိနေရာမပြောင်းနိုင်ကြသေးပါဘူးထိုင်းစုရကတော့မြန်မာစစ်ဘေးရှောင်တွေကိုလူသားချင်းစာနာမှုအကူအညီအနေနဲ့ယာယီခုံလုံးခွင့်ပေးထားပါတယ်ဒါပေမဲ့ထိုင်းနိုင်ငံမူဝါဒအရဒုက္ခတဲ့အဖြစ်တရားဝင်အတိအမှတ်ပြုခြင်းမရှိဘဲတိုက်ပွဲအတန်ငြင်းရင်တော့မြန်မာဘက်ခြမ်းကိုပြန်ကြားရပါတယ်။လက်ရှိမှာတော့တပ်မဟာ6နံမြေဝေါ်လီတကျော်မှာတိုက်ပွဲပြင်းထန်နေတာကြောင့်ထိုင်းဘက်ခြမ်းတောင်ရင်မြေနေပြည်စစ်ရှောင်နေသူတွေဟာနေရက်ပြန်ဖို့ဖိအားပေးခံနေရတယ်လို့ဝါမိထကြီးရွာကအသက်50ကျော်ရဲ့အမျိုးသားတူကပြောပါတယ်
။ဒီမှာကတကယ်လို့ရိုးရိုးဖြစ်လာခဲ့ကျော်ရွာသားတွေဟာအကုန်လုံးကထိုင်းရောကျွန်တော်တို့တောင်းမှန်တယ်ခုနလည်းတွားခိုင်းတယ်ဥပဒေပါပြန်ဆွေးခိုင်းတယ်ဒါပေမဲ့ချောင်းသားမှာပေါ့နော်သူရဲ့နိုင်ငံဘက်မှာကျွန်မဲ့နိုင်ငံမှာအေးတကယ်လို့ဆွေးခိုင်းတယ်ကျိုးတဲပြန်လာသူပေါ့တကယ်လို့ဖြည့်လာခဲ့ပြည်လို့ရမလားသူတို့ပြန်ပြည်လို့ရတယ်ဟ
ောလီကြောင်းကြတော့ကျွန်တော်တို့ကအဘဲချေလာပြည်မဲ့ဘဲချေလာကျင်းလေတော့ဒါကျွန်တော်တို့ကတော့ကြောက်ရတော့အေးအေးအေးနဲ့ဒီမျိုးမနေရတာပေါ့နော်ဒီမှာပုံကိုချင်းသူပြန်လို့လေကြီးရအခုကြီးဆန့်ထွက်တယ်လေလုံးမတူလို့မရဘူးတကယ်လို့လိင်လိုင်တော့ကျတော့အိမ်ကမှပဲရှိတယ်ဘယ်မှလက်ကုန်ရတာဒီလိုပဲရှိမလို့ညနေပဲခုပဲတောင်ပြေးတော့အဲ့ဒါပဲရှိတယ်
ဒီလိုစစ်ရေးပြစ်ထန်တဲ့ဒေသတွေပါဝင်စစ်နိုင်ငံလုံးအတိုက်အတာနဲ့ဆိုစစ်ဘေးရှောင်ရေးအတွက်ကသရဒသမ5တန်းကျော်အထိရှိခဲ့ပြီးအခုနှစ်ကုန်ပိုင်းမှာတော့လီတရသမ5တန်းအထိတိုးလာနိုင်တယ်လို့ UNHCR နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံတောင်ဘက်ဆုံးကတနင်္လာနေ့တိုင်းဒေသကြီးဟာဆိုရင်လေအနာသိမိနောက်ပိုင်းကြော်လရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ရာဒေသတခုပါအဓိကအားဖြင့်ဒဝဲတရချောင်းရေပြူပလောတနင်္သာရီဘိနေကျွန်းစုမြို့နယ်တွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာတလပတ်နဲ့ဆောက်ထားတဲ့ယာယီတဲအိမ်တွေမှာနေထိုင်နေကြရပါတယ်။ကြအပြင်နေရဆုံခွာထွက်ပြေးရတာကြောင့်မိယိုးဖလာလုတ်ကင်လာခဲ့တဲ့လုပ်ငန်းတွေကိုမလုပ်နိုင်တော့ဘဲလက်ရှိစစ်ဆောင်နေရတဲ့နေရာတွေမှာနေစားဝင်ရောက်လုတ်ကင်နေကြရပါတယ်။စစ်ကောင်စီကရိတ်ခါတည်ယူပို့ဆောင်ခွင့်တွေကိုကန့်သတ်ထားတာကြောင့်လမ်းခီအခက်အခဲတွေလည်းရှိနေပါတယ်။ဒါအပြင်ငွေကြေးတံပိုးကျဆင်းမှုကြောင့်ကုန်စည်နှုန်းအဆမတန်မြင့်တက်နေပြီးတိမ်းဆောင်ရနေရာတွေမှာစားနပ်ရိတ်ခါရရှိဖို့အခက်အခဲတွေကိုရင်ဆိုင်နေကြရတာပါ။ဒေသခံအများစုဟာအခုလိုမိုးရသည်ဆိုယာယီတဲတွေမှာနေထိုင်ရတာအဆင်မပြေတာကြောင့်နေရက်ပြောင်းခြင်းပဲ။သူတို့ကြေးရာတွေကစစ်ကောင်စီစစ်ကြောင်းထိုးနေတဲ့လမ်းကြောင်းမှာရှိတာကြောင့်ပို့ပြီးခက်ခဲနေကြရတယ်လို့ပြောလာသူကတွက်လက်ညီညီစစ်ဆောင်ကူညီရေးအဖွဲ့တာဝန်ရှိသူကိုဖြိုးပါ။ဟော
ဆောင်လေရတော့ကျွန်တော်တို့သက်သက်သာစစ်ကြောင်းအငင်းနဲ့ထိုးနေလို့တိုက်ပွဲအငင်းနဲ့ဖြစ်နေလို့နေရာတွေလည်းရှိတယ်။ပြီးတော့သက်သက်သာအချိန်မရပါလာနိုင်တယ်ပြီးတော့လေနေကြီးနဲ့ခဏခဏလက်ထူနေလို့အရွာထဲပြန်ဝေလို့မရလို့အဲ့လိုဆောင်နေတဲ့လူတွေလည်းရှိရပါလား။ပြီးတော့ဒီကတော့သောသောတိတ်တူအမြဲတမ်းထိုးနေလို့ပြန်ဝေလို့မရတော့တော့ဆောင်းနေတယ်ရှင်းဆောင်းနေတာပူပြီးရဟောမြောက်ဒီခေခက်ကျတော့ရောကျတော့ကျော်ရပေါ့ပြီးတော့သူတို့ကလှုပ်ရှားခင်းကိုလည်းပြန်ပေါ်လို့မရဘူးပေါ့နော်ဒီကကျွန်တော်ကလည်းအရင်ရေခေါဆိုပြီးကျွန်တော်ကမှလည်းလှုပ်ထားတာလည်းအော်ကြီးရောမရှိအောင်ပေါ့နော်ကျွန်တော်လူကြီးရတဲ့ဒီခင်မလည်းလူကြီးရတဲ့မြောက်ဆိုတော့ဒီကမွေးမြင့်ရင်းခရရနည်းနည်းပေါ့ပေါ့လို့လှုပ်ထားရတယ်အဲ့လိုအမျိုးကြီးတော့မဟုတ်ဘူးလှုပ်ထားတာတော့နည်းနည်းပွားပွားလေးပဲရှိရအဓိကတော့ကျွန်တော်တို့လှုပ်ပြီးသူတို့ရမြောက်ရဆိုတော့ကျွန်တော်တို့လှုပ်ပြီးနိုင်တော့အော်ယူတော့မရှိရအဓိကတော့သူတို့ဟုတ်သူတို့ရရတိရတော့မြောက်ရဆိုတော့
ဆစ်ဆောင်ပြည်သူတွေရဲ့အခက်အခဲတွေဟာနေ့စဉ်ကြီးထွားလာနေပြီးရရှိအတွဲနိုင်ငံတကာအကူအညီတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးတကြီးလိုအပ်နေပါတယ်စီဗီရှောင်းနေနေထိုင်တဲ့ယာယီစခန်းတွေမှာလုံလောက်တဲ့ကျန်းမာရေးဝန်ဆောင်မှုတွေလည်းမရကြပါဘူးအိမ်သာနဲ့တောက်ရည်တံမလုံလောက်တာကြောင့်အခုလိုမိုးရသည်ဆိုဝမ်းပြက်ဝမ်းလျှောဖျားနာနေအရေပြာယောဂလိုမျိုးတွေအဖြစ်များပါတယ်ဒီလိုယောဂခံစားရသူတွေအတွက်လည်းလိုအပ်တဲ့ဆေးဝါးမရရှိတာအပြင်ဆေးကုသပေးမယ်ကျွမ်းကျင်ဆရာဝန်နဲ့သူနာပြုတွေကအကန့်အသတ်ရှိနေတာပါကရင်ပြည်နယ်အတွင်းတနေရာမှာဆစ်ဆောင်တွေကိုကျန်းမာရေးဆောက်ရှောက်မှုပေးနေတဲ့ဆရာလာဝါက
ဟိုကျန်းမာရေးပေးဆက်ဆောက်တဲ့အပိုင်းမှာလည်းကျွန်တော်တို့ဒီအရင်ကဝန်ဆောင်မှုပေးနေတဲ့ဒီဟိုစာပေါ်တော့ဆေးဝါးဒီပိုင်းဆိုလို့ဆက်လုံလောက်မှုမရှိဘူးတချို့ရောဂါတွေဆိုလို့ရှိရင်လည်းဆေးဆိုလို့ရှိရင်လုံးလုံးမရှိတော့ ီလိုမျိုးပဲဟိုစားလုံးပဲမျိုးလုံနေရတာပဲအဲ့ဒီချမျိုးမျိုးလုံနေရတယ်ပြီးတော့ကိုလိုလောက်ကျတော့ဒီအရင်တော့ဆိုရှင်ဒီရှင်းဆောင်နေဆိုရှင်ဒီ CRDKP တို့တခြားဖွဲ့စည်းတော့လာလူတဲ့လူတွေရှိတယ်အဲ့ဒါပဲအဲ့ရဖွဲ့စည်းတော့ကိုကဘယ်လိုဖြစ်လဲအော်ဒါပြတ်သွားပြီလေပြတ်သွားတဲ့အတွက်ကိုလိုလောက်ကျတော့ဒီတူတူရောက်အနေနဲ့ဒီ volunteer အနေနဲ့ပဲလာပြီးတော့လူတာမျိုးရှိတယ်ဘောတော့မှဟင်းဒီဟိရလာလူမဲ့လူဆိုလာမယ်ဒါမှမဟုတ်လဲဆယ်လေးလေးငါအဲ့လောက်အဲ့လောက်ဒီပဲလာတဲ့လူအဖွဲ့ရှိလာပဲရှိတယ်။အများကြီးအဖွဲ့ရှိကြမှရှိတော့အခုတော့ဆင်ကြတော့ဟိုသာတိုင်းငယ်လုံးဖြစ်တဲ့နေသားဖြစ်တော့ကျွန်တော်တို့ကလည်းဖြည့်ရှင်းဖို့အနည်းလမ်းတွေအခုရှာတော့မယ်ဒါပေမဲ့လောလောဆယ်ဖြည့်ရှင်းလို့မရတဲ့အနေအထားမျိုးရှိသေးတယ်လေ။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကဖြည့်ရှင်းသွားမယ်အနေအထားမျိုးဖြည့်နေတဲ့အတွက်တော့အခုလောဆယ်ဘယ်လိုပါမလဲသူတို့အတွေ့အခက်ခဲနေတဲ့အရာတွေခေါင်းလုံးဒီလိုမျိုးလောလောလောဖြည့်ရှင်းဖို့ကလည်းအဆင်မပြေဘူးအခုတော့လည်းဟုတ်ကဲ့မလည်းခက်ခဲဖြစ်ဒီပဲမလည်းခက်ခဲဖြစ်ဆိုတော့နည်းနည်းပပလေးလောက်ပဲလေပေါ့နော်ဒီလိုမျိုးဟိုသာတန်းနေကြလောက်လေးပဲကျွန်တော်တို့ကလည်းဖြစ်ချင်းတော့သွားပါမယ်လေ
ကန်ဆိုးမှာသွားရမိုးလိုက်လို့ရွာဆိုတဲ့မြန်မာစကားပုံလိုပဲဒီလိုအခက်အခဲမျိုးစုံကိုရသည့်အလိုက်တစ်နှစ်တစ်နှစ်ပို့ရင်ဆိုင်ကြရတဲ့ဆစ်ဆောင်တွေဟာလာမယ့်ဩဂတ်စ်လကစပြီးပို့ခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ရအောင်ပါပါစီဗီဆောင်တွေအတွက်ပေးအပ်ထားတဲ့လူသားချင်းစာနာမှုအကူအညီတွေအားလုံးကိုဩဂတ်စ်လကစပြီးရက်ဆိုင်သွားတော့မှာမို့လက်ရှိမိုးရသည့်နေထိုင်စရာအခက်အခဲတွေပို့ဆိုရမယ်စာဝင့်နေရေးပြဿနာကိုကြိုတွေးပူလို့နေကြရပါတော့တယ်ဒီသတင်းဆောင်မကိုတန်လင်းကပ်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Burmese ကို Facebook မှာ share ကြည့်နိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ